ကာဇာဒေသအလယ်ပိုင်းကဒီ DLL ဘလာမြို့ကအကြောင်းတစ်ခုကိုအစ္စရေးဘက်ကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ပါလက်စတိုင်း30ထပ်မံနဲ့တည်ဆုံသွားတယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်အစ္စရေးဘက်ကတော့သူတို့ကဟာမတ်တွေကိုဟာမတ်ရဲ့ဒီကိုကဲရဲရုံးကိုတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်အိန္ဒိယဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေတဲ့မိသားစုတွေအများဆုံးရှိတဲ့နေရာတွေထဲကတစ်ခုဖြစ်ပြီးတော့တိုက်ခိုက်မှုကြောင့်နောက်ထပ်တရားကျော်တရားရသွားတယ်လို့လည်းဂါဇာဒေသကျမ်းမာရေးဝန်ကြီးဌာနနဲ့ဟာမတ်အစိုးရရဲ့ဒီပြန်ကြားရေးဌာနကပြောပါတယ်။အစ္စရေးစစ်တပ်ကတော့ဂါဇာလယ်ပိုင်းကခတ်တီဂျာကျောင်းအတွင်းမှာဟာမတ်ကြီးရဲ့ကိုယ်ကဲဌာနကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဟာမတ်ကြီးဟာဒီအစ္စရေးတပ်တွေကိုတိုက်ခိုက်ဖို့နဲ့လက်နက်တွေတူလောင်ထားဖို့အတွက်ဒီကျောင်းကိုအသုံးပြုနေတာဖြစ်ပြီးတော့တိုက်ခိုက်မှုတွေမလုပ်ခင်မှာရဲသားတွေကိုတတိပေးခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ဒါပြင်ဂါဇာတောင်ပိုင်းကခန်ယူနစ်မြို့မှာလည်းဒီနေ့မနက်အာယုံတက်ချိန်ကအစ္စရေးဘက်ကတိုက်ခိုက်မှုကြောင့်ပါလက်စတိုင်း14ယောက်သေဆုံးသွားခဲ့ပါတယ်ခင်ဗျာ။